ရှမ်းပြည်နယ်ရှိပိုင်းမန်းရောင်ကရိုင်မိုင်းမြို့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကကျင်းပပြုလုပ်တဲ့ကလေးလူ့သမားပတ်ရောက်ရေးအသိပညာပေးတော်ဆွေးနွေးပွဲကိုဇနေ့နေ့နောက်ပိုင်းကဆိုဝါရုံးရဲ့လူထုခြေပြုဘူဌာနစီဝေးခန့်မှာကျင်းပပြုလုပ်ခဲ့ကြပါတယ်ဆွေးနွေးပွဲမှာပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနမြို့ဦးစီးမှုဦးအားချနဲ့ရုပ်တံကျွမ်းကျင်သုံးဦးနေဝင်းတို့ကယခုလိုပဲဆွေးနွေးပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီနေ့ကျင်းပမဲ့တော့ရှုပ်ကြတော့ကလေးလူတမပေါပြရဲ့အသိပညာပေးတော့ရှုပ်ပဲဖြစ်ပါခင်ဗျာယနေ့လူငယ်နောင်ဝယ်လူကြီးဦးတီဆိုရွေးစကားအတိုင်းပဲနောက်တစ်ချိန်မှာတိုင်းပြည်အချုပ်အခြာအာဏာနဲ့ပြည်ပြည်သူတိုင်းရေးတို့အတွက်အနာဂတ်နိုင်ငံတော်ကိုယနေ့လူငယ်များရဲ့လက်ထက်တို့လွယ်ပြောင်းတောင်းဝန်ပေးအပ်ရမည်ဖြစ်ပါတယ်လူငယ်များဟာကလေးဘဝမှဒီလူငယ်လူကြီးအဖြစ်တို့ရောက်ရှိလာကြမည်ဖြစ်ရာကလေးဘဝကစ၍သူချွန်သက်မြတ်သည့်နိုင်ငံသားကောင်းအတဏာများလူကောင်းလူတော်လေးများဖြစ်အောင်ပြုစုပြောင်းမွေးထုတ်ပေးကြရရဒီမှာတာဝန်ရှိပါတယ်ထိုတာဝန်ဟာနိုင်ငံတော်နဲ့နိုင်ငံသားတိုင်းအားလုံးမိဘများနဲ့လူအဖွဲ့အစည်းအားလုံးပေါ်မှာကြားရလျက်ရှိနေပါတယ်နိုင်ငံရှေ့တောင်အရှဒေသရှိဖွံ့ဖြိုးဆဲနိုင်ငံတစ်ခုတွင်ပါဝင်ပြီး2024ခုနှစ်လူဦးရေနှင့်အင်အားကြောင်းအရာတကောင်စင်းများအရလူဦးရေက50သက်တမ်းကျော်ရှိပါတယ်အသက်18နှစ်အောက်လူဦးရေဟာနိုင်ငံလူဦးရေရဲ့33.31%ရခိုင်နှုန်းခန့်ရှိသဖြင့်ကလေးဦးရေများပြားတဲ့နိုင်ငံတစ်ခုပဲဖြစ်ပါတယ်နိုင်ငံလူဦးရေ90ရာခိုင်နှုန်းကလည်းကျေးလက်ဒေသများတွင်အများဆုံးနေထိုင်ကြပါတယ်။ကျေးလက်ဒေသမှာရှိတဲ့ကလေးသူငယ်များဟာကျန်းမာရေးဆောင်ရှောက်မှုရေနှင့်တန့်ရှင်းမှုဆိုင်ရာဝန်ဆောင်မှုပညာသင်ကြားခွင့်ဆိုင်ရာခွင့်လန်းများကိုလည်းအကန့်အသတ်ဖြစ်တာရရှိနေကြတာပဲဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်အနေနဲ့မွေးကင်းစမှဒီအသက်18နှစ်ပြည့်တဲ့အထိကလေးသူငယ်များ၏ကျန်းမာရေးပညာရေးလူမှုရေးအကျင့်စရိတ်သားနှင့်ခံယူချက်မြင့်မားရေးအသက်ရှင်သန်ရည်တည်ရေးတို့အမှအစစီမံကိန်းများချမှတ်ရေးပြုစုစောင့်ရှောက်ကာကွယ်ရမှာပဲဖြစ်ပါတယ်။ဒါထက်တွင်အသက်18နှစ်မပြည့်သေးတဲ့ကလေးသူငယ်များ၏အလွတ်လပ်ကန်ခြင်းတွေဆက်လင်း၍လည်းဥပဒေများပြဋ္ဌာန်းပြီးကာကွယ်စောင့်ရှောက်မှုများပေးနေတဲ့ကဲ့သို့ဥပဒေနှင့်အညီနိုင်ငံတကာနှင့်လူမှုအသိုင်းအဝန်းများကလက်မခံသောကလေးသူအလုပ်သမားများမရှိအောင်ပပျောက်ရေးအတွက်လည်းအေးတန်းဆောင်ရွက်လက်ချက်ကြောင့်ဆွေးနွေးလိုက်ရပါတယ်ခင်ဗျာ
ကလေးသူငယ်များလောက်ကန်သည်များအလုပ်ကိုကလေးလူသမားဟုဆိုလိုခြင်းမဟုတ်ဘဲဒီဆိုင်ရာအလုပ်သမားရေးအဖွဲ့၏ဒီကားဖွင့်ဆိုချက်အရကလေးလူသမားဆိုဒီမှာ၎င်း၏ကလေးဘဝရှိလာလာနဲ့ဂုဏ်သိက္ခာတော်ကိုကင်းမဲ့စေပြီးရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုကိုထိခိုက်နေတဲ့စိတ်ဒီအလုံးမျိုးကိုလောက်ကန်နေရတဲ့မျိုးကိုဆိုလိုပါတဲ့ထိုလုံးမျိုးဒီကလေးများ၏စိတ်ပိုင်းဆိုင်ရာတော့မဟုတ်ဇာတိပိုင်းဆိုင်ရာကိုထိခိုက်နေတဲ့စိတ်ဒီအလုံးမျိုးတော့မဟုတ်၎င်းတို့၏ပညာသင်ကြားရေးကိုထိခိုက်စေပြီးចောင်းတက်ရန်အခွင့်အလမ်းရွေးချယ်နိုင်မှုရှိခြင်းအချိန်မတိုင်မီចောင်းမှမဖြစ်မနေထွက်ရခြင်းနဲ့ចောင်းတက်ခြင်းနဲ့အတူပြင်းထန်သောအလုပ်ကိုအချိန်ကြာမြင့်စွာလောက်ကန်နေရခြင်းကိုဆိုလိုပါတဲ့လုံးလုံးသောကလေးလူသမားများဆိုဒီမှာကလေးသူငယ်များဖြင့်နေရင်တွင်၎င်းမိသားစုပိုင်လုပ်ငန်းခွင်တွင်၎င်းမိသားစုပိုင်စီးပွားရေးလုပ်ငန်းခွင်၎င်းလောက်ကင်ချင်းတို့မဟုတ်အခြားဝင်ပြီးသောအလောက်ကင်မျိုးစားချမ်းမာရေးတို့မဟုတ်ဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်အန္တရာယ်ဖြစ်ပေါ်ရမရှိသောအလောက်အကိုင်ကြောင့်တက်ခြင်းလောက်ပိုင်ခွင့်ရှိသောဥပဒေအရဖွံ့ဖြိုးသားသည့်အတံပွဲကြောင့်လမ်းညွန်တင်ကြားခြင်းတို့မဟုတ်လေ့ကျင့်တင်ကြားခြင်းအစီကံလေ့ကျင့်တင်ကြားခြင်းအစီအစဉ်တွင်ပါဝင်သောတော့မဟုတ်လက်ခံနိုင်သောညွှန်ကြားချက်များမှအကျိုးကျေးဇူးဖြစ်ထွန်းနိုင်သည့်စွမ်းရည်ကိုမတိခိုက်စေသောအလုပ်လုပ်ခြင်းကိုဆိုလိုပါသည်။အပြည်ပဆိုင်ရာကလေးသမားအဖွဲ့၏ပြဋ္ဌာန်းချက်အမှတ်128အရကလေးလူသမားများကိုဆိုးရွားသောပုံစံခိုင်းစေခြင်းကလေးသူငယ်များအနေဖြင့်ကြုံပြုခံခြင်းကြုံပြုခိုင်းစေခြင်းလူကုန်ကူးခံရခြင်းစီးပွားရေးအရလိမ်မှုဆိုင်ရာအမျက်တုပ်ခံရခြင်းလက်နက်ကိုင်ပြည်ပကတော့မဟုတ်တရားမဝင်လုပ်ငန်းခွင်များကိုအသုံးပြုခြင်းများပါဝင်ပါတယ်မြန်မာနိုင်ငံတွင်ကလေးသမားရွံ့နယ်ပပျောက်စေရတဲ့အတွက်အလေးထားဆောင်ရွက်လက်ရှိရာကလေးသမား၏အခွင့်အရေးများကိုအကာအကွယ်ပေးသည့်ကလေးသမားဥပဒေတရားမရှိတော့လဲသက်ဆိုင်သည့်ဥပဒေနေဖြင့်ရာဇသက်ကြီးဥပဒေရာဇဝတ်ကျင့်သုံးဥပဒေလူကုန်ကူးမှုတားဆီးနေနေရေးဥပဒေကလေးသူငယ်အခွင့်ရေးဥပဒေဆိုင်ရာ1952ခုနှစ်အလုပ်ရုံးများအဥပဒေ1952ခုနှစ်ခွင့်ရက်နှင့်အလုပ်ပရက်အဥပဒေ2016ခုနှစ်ဆိုင်ရာများနှင့်အလုပ်ဌာနဥပဒေ2016ခုနှစ်အခကြေးငွေဘေးချေရဥပဒေတို့ဖြင့်၎င်းတို့ကိုအကာအကွယ်ပေးပြဋ္ဌာန်းလက်ရှိကြောင်းပြောကြားရင်းနေကုန်ချုပ်လိုက်ရအောင်ခင်ဗျာ
ဒင်းရိုက်ကူးပေးဖို့လူကျွန်တော်ကိုယ်တိုင်မှာ